ကချင်ပြည်နယ်မြစ်ကြီးနားဗမော်ကားလမ်းကိုအပေါ်စီးကနေရာယူထားတဲ့အလော်ဘွန်တပ်စခန်းကိုစစ်တပ်ကဒီကနေ့စတင်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တချိန်ထဲမှာပဲမန်စီမြို့အနီးကစစ်တပ်စခန်းတွေကိုကချင်လက်နက်ကိုင် KNA ကဝင်ရောက်တိုက်ခိုက်တာတွေရှိသလိုရွှေကူမြို့အနီးမှာလည်းစစ်ရေးရင်ကိုပစ်ခတ်တာတွေရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲဖြစ်ပွားမှုသတင်းကိုတော့ကိုညင်းညားကပြောပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကအလော်ဘွန်တောင်ကုန်းနဲ့ဆက်ဆက်နေတဲ့မိုက်ခရိုဝေ့စခန်းကုန်းဒေတာအခေါ်ဆလောင်းကုန်းကိုစစ်တပ်ကပြီးခဲ့တဲ့တောက်ကြာနေ့ကသိမ်းယူခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အလွန်မွန်တောင်ကြီးမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေစတင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ကလေကြောင်းကပါတိုက်ခိုက်နေတယ်လို့မိုးမောက်ဒေတာကန်တူက VOA ကိုပြောပါတယ
်။ဒီနေ့မနေ့ကိုထန်ရာဟိုဘက်တောင်ချီဘက်မှာပြစ်နေပြီ။ဒီကျော်မော်ပို့စ်မာလာကနာဟိုလေရင်ပြန်နေစင်းနဲ့ပုံးရှာချီတော့တယ်နှစ်ခေါက်မှာချီတော့တယ်။ဒီတော့ဖုန်းရနေဒီနေလန်ချာပေါ့အဲ့အလို့တော့တောင်းချီရင်ကမှာပြနေကြတယ်ခါတော့လည်းတောင်းချလာအဲ့လည်းနဲ့ကြီးရောဟိုလည်းနဲ့တေးရီရောမနေ့ညကနေတော့မှအတန်ချနေရပြီအခုဒီဘက်ခါလောက်ကျတော့ပွဲရောတော့တော်တော်လေးတော့ကျန်းလာတာ
အလွန်ပွန်တောင်ကုန်းကိုတိုက်ဖို့တပ်ဖက်ကစစ်အင်အားတွေဖြည့်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသတင်းတွေထွက်လာခဲ့ပြီးဒီကနေ့စတင်ထိုးစစ်ဆင်တာပါအလွန်ပွန်တောင်ကုန်းစခန်းတိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာပဲဗမော်မျိုးကိုတက်လာတဲ့စစ်ကူတင်မော့ကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိသလိုဗမော်မျိုးအနီးကမန်စီမျိုးရှိတက်မတော်တက်စခန်းတွေကိုပြစ်ခတ်တာတွေလည်းရှိနေပါတယ်။ရွှေကူမျိုးနယ်အတွင်းငါးပတ်ဝနဲ့ကြောက်တန်းအနီးမှာနှစ်ကြိမ်ပြစ်ခတ်ခံခဲ့ရကြောင်းရွှေကူမျိုးကန်တူကပြောပါတယ်။င
ါးပတ်ဝနားမှာပြစ်တယ်၊ချင်းခန်းတရားနာမှာရထားတယ်လို့တော့ကြားတယ်။တောင်ကြီးမှာပြစ်ခတ်တဲ့ပေါတန်ဆက်ဆံတာဟိုဘဝနာနေစားပြတဲ့ငါးပတ်ဝပြီးတော့တောင်တွင်းနားမှာပြစ်ခတ်တယ်လို့ကြားတယ်ဒီနော်
။အဲ့ဒီတင်မောပေါ်မှာလက်နက်ခဲရဲနဲ့စီးရိတ်ခါတွေတဲဆောင်လာကြောင်းနဲ့ဒီနေ့ပြစ်ခတ်မှုမှာစစ်သားနဲ့ရဲသားအချို့ထိခိုက်ဒဏ်ရာရှိခဲ့တဲ့အကြောင်းဒေသခံတချို့ကပြောဆိုခဲ့ပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။လက်ရှိပြစ်ခတ်ခံခဲ့ရတဲ့ပေါတန်းတင်မောဟာမေလ6ရက်နေ့ကရွှေကူမြို့အောက်ဖက်ကြောက်ကြီးရွာအနီးမှာပြစ်ခတ်ခံခဲ့ရတဲ့တင်မောဖြစ်ပြီးတော့ဒီကနေ့မနက်4နာရီလောက်ကရွှေကူမြို့ကနေဗမော်ကိုဆန်တက်ချိန်ဒုတိယမြင်းချင်းမှာပြစ်ခတ်ခံခဲ့ရတာပါ။မေလ6ရက်နေ့ကလည်းရွှေကူမြို့မှာတင်မောစိတ်တံတားနဲ့ဆာယဖယုံမှာဘုံပေါက်ကွဲခဲ့ပြီးဆာယဖယုံအနီးအုတ်တိုင်း3ခန်းလောက်ပျက်စီးခဲ့ပါတယ်။အခုလိုမုံမောက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေသလိုမန်စီမြို့နယ်အတွင်းမှာလည်းတက်မရော်နဲ့ KIA အကြားဒီကနေ့မနက်9နာရီလောက်ကတိုက်ပွဲဖြစ်ခဲ့ပါတယ်။မန်စီမြို့နယ်6မိုင်အကွာကမန်ဒီယန်ရွာမှာနေကင်းပိုင်းအထိပြစ်ခတ်တံတွေကြားနေရတဲ့အကြောင်းမန်စီမြို့ကံကပြောပါတယ်။
မေဘောက်စီမော်တောင်းရမီဘောက်စရမီရာကိုရမီရာဗျာယူတော့နေခုနမိုင်းပုံမှန်တော့ဝဲရုံမပိုင်အောင်ပြန်မဖြစ်ကြဒီနေ့ပါနေစင်ဒီပိုင်ရင်ရှိတယ်အမအဲ့တော့ပါရင်ရှိတယ်တောင်းပြအမရှိတယ်မျက်စုံမြင်ရစင်ကအဲ့အကျရနေဘောက်စရှိတယ်ဗျာလေဒီနေ့တောင်းကြည့်ရင်ပါရအောင်ဒီနေ့ကြည့်ရင်အဲ့နေ့ကြည့်ပဲကြာတယ်
တိုက်ပွဲတွေဖြစ်ပွားနေတာကြောင့်မန်စီမြို့ကန်တွေဟာမိမိနေအိမ်ကကရုံချင်းနေမှာပဲပုန်းခုန်နေကြရပါတယ်မေလ၄ရက်နေ့ကလည်း KIA ကမန်စီမြို့မှာရဲစခန်းကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲမှူးတအုပ်သေဆုံးခဲ့ပါတယ်။ဒီကနေ့တိုက်ပွဲအခြေအနေတွေကိုမေးမြန်းနိုင်ဖို့ KIA ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့မိုးမောင်းမြို့နယ်အလွန်ပုံစခန်းမှာတိုက်ပွဲပြင်းထန်လာနိုင်ကြောင်း KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကခန့်မှန်းထားပါတယ်။တက်မရော်ဘက်ကမေလ၈ရက်နေ့ကဆလောင်းကုန်းခေါ်မိုက်ခရိုဝေ့တောင်ကုန်းကိုသိမ်းယူခဲ့ကြောင်းသတင်းဖော်ပြခဲ့သလိုမိုးညင်းနဲ့မောဟန်ကျေးရွာတွေမှာ KIA ကအရက်သားတွေကိုပြစ်ခတ်တာတွေရှိသလိုမောဟန်မှာအရက်သား2ဦးသေဆုံးခဲ့တယ်လို့မေလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညင်းညံပြောပြပေးခဲ့တာပါခင်ဗျာ